မြန်မာနိုင်ငံအတွင်းနိုင်ငံသားငွေလက်ခံရရှိသူတွေအနေနဲ့တရက်အတွင်းမြန်မာကျပ်ငွေနဲ့လဲလှယ်ရမယ်ဆိုတဲ့သတ်မှတ်ချက်ကနေကင်းလွတ်ခွင့်ရှိတဲ့ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေစီးရင်ကိုစစ်ကောင်စီကဒီကနေ့ထုတ်ပြန်လာမှာအဲ့ဒီကင်းလွတ်ခွင့်ရှိတဲ့အထက်နိုင်ငံသားကလာရောက်ရင်းနှီးမြှုပ်နှံထားသူတွေတန်ယုံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာက NGO အဖွဲ့အစည်းတွေပါဝင်တယ်လို့ဆိုပါတယ်ဘဟုဗန်ကဧပြီလ3ရက်နေ့မှာထုတ်ပြန်လိုက်တဲ့နိုင်ငံသားငွေလဲလှယ်မှုဆိုင်ရာကန့်သတ်ချက်နဲ့ဆိုင်တဲ့အသေးစိတ်စီမင်းစည်းကမ်းတွေကိုရေးဆွဲနေစေဖြစ်ကြောင်းစစ်ကောင်စီခန့်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကဒီကနေ့ကျင်းပတဲ့အွန်လိုင်းဆီဟိုဘက်မှာပြောကြားခဲ့တဲ့အကြောင်း AP သတင်းမှာရေးပါတယ်ဒါပေမဲ့နိုင်ငံသားကုမ္ပဏီတွေနဲ့တခြားအဖွဲ့အစည်းတွေအနေနဲ့အလိုအလျောက်ကွင်းလွှတ်ခွင့်ရကြမယ်လို့ဆိုပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံရဲ့တခုတည်းသောအထူးစီးပွားရေးဆောင်ဖြစ်တဲ့တီလဝါအထူးစီးပွားရေးဆောင်ကစီးပွားရေးလုပ်ငန်းတွေလည်းပါဝင်တယ်လို့ဆိုပါတယ်ဒေါ်လာနဲ့လဲလှယ်ရမှာကျပ်ငွေတန်ဖိုး 2,000 ကျော်အထိကျဆင်းသွားတာကိုထိန်းချုပ်နိုင်မှုအတွက်ဘ ഹു ဘန်ကအဲ့ဒီလိုကန့်သတ်ချက်ကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ဦးအောင်နိုင်ဦးရဲ့ပြောကြားချက်ကိုကိုကာပီ AP သတင်းမှရေးပါတယ်ဧပြီလ3ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဒေါ်လာကို 1,850 ကျပ်နဲ့လဲလှယ်ဖို့ဘ ഹു ဘန်ကသတ်မှတ်ခဲ့ပါတယ်ဈေးကွက်ပေါက်ဈေးတဲ့ short ပြီးသတ်မှတ်ထားတဲ့ငွေလဲနှုန်းနဲ့အဲ့ဒီလိုနိုင်ငံသားငွေပြန်သွင်းရမယ်ဥပဒေသစ်ကြောင့်မြန်မာနိုင်ငံနဲ့နိုင်ငံသားငွေသုံးစွဲမှုကိုပြင်းပြင်းထန်ထန်ထိခိုက်သွားလိမ့်မယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဩစတြေးလျနဲ့တခြားကုန်သွယ်ကြီးများအသင်းတွေကထုတ်ပြန်ခဲ့ကြသလိုဂျပန်၊စင်ကာပူစတဲ့မြန်မာနိုင်ငံမှာအများအပြားရင်းနှီးမြှုပ်နှံထားကြတဲ့နိုင်ငံတွေကတန်ယုံတွေကလည်းသူတို့ကိုကင်းလွတ်ခွင့်ပေးကြဖို့တောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံမှာမနစ်ဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံသားကုမ္ပဏီအတော်များများနိုင်ငံတွင်းကထွက်ခွာသွားကြပြီးတဲ့နောက်စစ်ကောင်စီအနေနဲ့နိုင်ငံသားငွေပြတ်လပ်မှုနဲ့ရင်ဆိုင်နေရတယ်ဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ။